ဆရာကြီးဦးထွန်းလင်းခင်ဗျာတောင်တရုတ်ပင်လယ်မှာဖြစ်နေတဲ့မုန်တိုင်းကကုန်းတွင်းပိုင်းမုန်တိုင်းဖြစ်နေကျွန်တော်တို့မြန်မာနိုင်ငံအတွင်းဥတီနေတယ်လို့သိရပါတယ်အခြေအနေဘယ်လိုလဲသိချင်ပါတယ်ခင်ဗျာ
ကတော့လေတော့ဗမန်တရတော့ရေနံမြောက်ပိုင်းကိုဖြတ်ပြီးတော့ဗုဒ္ဓဦးနေပေါ့ဆက်ကွန်ကြီးနေကြရင်တော့မြန်မာနိုင်ငံမြောက်ပိုင်းကြီးရောက်အောင်နာမည်တော့ခံမှန်းချပါတယ်လက်ရှိအနေနဲ့ကတော့ရေနံကိုမဖြတ်သေးပါဘူးတောင်တရုတ်ပင်လယ်ပြင်ထဲမှာလည်းရှိနေတယ်အင်အားကတော့ဘူပိုင်းမုန်တိုင်းအဆင့်ပဲရှိတယ်ဒီတိုင်းတော့လည်းတနအိမ်မှန်ခွန်ဆက်လာရှိပါတယ်နာမည်ကတောင်တရုတ်ကတော့ကလမကြီးလို့ခေါ်တယ်လောလောဆယ်စောင့်ကြည့်ဖို့ပေါ့ကျွန်တော်တို့လာဖို့တော့ရှိပါတယ
်ကုန်းတွင်းပိုင်းမုန်တိုင်းပြင်နဲ့ကျွန်တော်ပမာပြည်တဲ့ဝယ်လာမယ်ဆိုလို့ရှိရင်ဘယ်ဒေသတွေကိုအဓိကရောက်နိုင်မလဲဆရာကြီး
အနာတော့ဂျမ်းပြည်နယ်မြောက်ပိုင်းနောက်ပချင်းအဲ့အတွဲလိုက်ပေါ့နောက်တစ်ခုဖြစ်နေတာတော့အလကိုင်းတီဆင်းလာမယ်ဆိုရင်ဒီပိုင်းနဲ့ရနိုင်တယ်အဲ့တော့ကျွန်တော်မျှော်လင့်တာတော့မြန်မာနိုင်ငံရှေ့ပိုင်းရဲ့မြောက်ပိုင်းရဲ့အလယ်ပိုင်းရဲ့လုံးကဒီတကောင်တော့သူကအမှန်တရားတော့မုံတိုင်းငယ်အစ်လောက်နဲ့သူရောက်လာမယ်လို့မှန်းတာလေတကယ်လို့တော့အဲ့ဒီမှန်းတဲ့အတိုင်းဖြစ်နိုင်ရင်ဒီတိုင်းတော့တော့အနည်းဆုံးတခါကြီး55 60လောက်ထိတော့ရှိနိုင်တယ်အဲတကူရှိတာကတကယ်လက်တွေ့ဘဝမှာတော့ဟိုဗီယက်နမ်ဖြတ်ပြီးတဲ့နောက်မြန်မာပြည်ဘက်ကိုလာနေရင်းနဲ့အဲ့ကတောင်ကုန်းဒေသတွေဖြစ်တော့သွားရနိုင်ကြောင်းကတကယ်လို့များဟိုအထက်ရောက်ဖက်နည်းနည်းကြမယ်ဆိုရင်တော့တောင်ကုန်းထူလက်ဒေသဖြစ်တဲ့အတွက်သူအားပြော့သွားမယ်ဆိုရင်တော့လည်းနည်းနည်းသက်သာနိုင်တာပေါ့နော်အမေရိကကမှန်းလာတော့ဘာတိုင်းဆိုရင်ရိုးရိုးတိမ်တိုက်ပဲအကျွမ်းကျန်တိမ်တိုက်ပဲအဆင်ရှိတယ်ဒီတခါတော့မုန်တိုင်းငင်အဆင့်အထိကိုသူကပေးရတယ်ဗျာ
တောင်တရုတ်ပင်လယ်မှာဖြစ်ပေါ်တဲ့တိုင်ဖွန်းမုန်တိုင်းတွေကြောင့်ကျွန်တော်တို့မြန်မာနိုင်ငံထဲကိုဝင်ရောက်လာတဲ့အခြေအနေလေးတွေအရင်တော့ဘယ်လိုများရှိခဲ့သလဲသိပြစေရည
်အဲ့တော့တိတ်ရည်ကြီးတာပေါ့ကျွန်တော်တို့မြန်မာနိုင်ငံအလယ်ပိုင်းဆိုတာအဲ့ဒီပေါ်မှာအားကိုးရတာလေအဲ့တော့ရင်းနှောင်းကလည်းလာပါတယ်တောင်တရုတ်ပင်လယ်ဆိုတာကတနည်းကိုမုန်တိုင်းချမ်းမြနဲ့တွေ့ရင်တောင်29လုံးဖြစ်တဲ့ဒေသကဘာမှမုန်တိုင်းအများဆုံးဖြစ်တဲ့ပင်လယ်ပဲအဲ့ဒီမုန်တိုင်းအားလုံးကတော့ပမာပြီးမလာဘူးပေါ့အဲ့ဒီကအနည်းဆုံးချမ်းမြ3ပုံ2ပုံလောက်လာတယ်ဆိုတော့တနည်းကို6လုံးကနေ10လုံးလောက်ထိဒါဗီယက်နမ်တရုတ်ကိုဖြတ်ပြီးရင်ကျွန်တော်တို့ဘက်ကိုလာတယ်အဲ့ဒါကကျွန်တော်တို့မြန်မာနိုင်ငံအလယ်ပိုင်းကုန်းတွင်းပိုင်းဒေသမိုးရွာနိုင်တဲ့အဓိကအကြောင်းအချက်တစ်ခုပေါ့နော်မုန်တုံကလာတကူလုံးမိုးမရတာဟာဒီမြန်မာပြည်မှာဇူလိုင်လကုန်လောက်ထိဩဂုတ်လလောက်ထိပါပါတယ်လေနော်ဒီလေပိုင်းမိုးရတာမကြသေးပါဘူးအခုစက်တမန်လဇန်းလောက်မှဆိုင်ရတယ်ဒီပိုင်းတစ်ပိုင်းလုံးမိုးခေါင်နေတာအဓိကနှစ်ချက်ကဘင်္ဂလားပင်လယ်အော်မှာမိုးတွေမှာမုန်တိုင်းမဖြစ်တာရဲ့အဲ့ဒီအရှိတ်ကတိုက်ပွန်းမုန်တိုင်းတွေအခုလိုမလာတာရဲ့အဓိကအဲ့ဒါအခုတကယ်လို့ဒီကောင်လာမယ်ဆိုဒါဒီနေ့မှာပထမဆုံးလာတာပါ
အခုဆိုလို့ရှိရင်ကျွန်တော်တို့မြန်မာနိုင်ငံကလည်းဟိုမုတ်တုံရာဒီစုတ်တဲ့အချိန်ကာလဖြစ်နေပြီဆိုတော့ရှေ့ရာဒီအလားလာရောဘလို့များရှိမှလဲဆရာကြီးခမန်းချက်လေးသိပြစီဗျာ
မုတ်တုံကအခုချိန်မှန်တမ်းပြောရရင်တော့ဟိုမြန်မာနိုင်ငံမြောက်ပိုင်းကတောင်စုတ်နေပါပြီဒါပေမဲ့ဒီလိုမုန်တိုင်းတွေလာရင်တော့မုတ်တုံစုတ်တာကညတော့အပြင်နှောက်နေသွားတာတက်ပေါ့နော်ဟိုတနည်းပြောရင်တော့မုတ်တုံနဲ့မုန်တိုင်းနဲ့ယောသွားတာပေါ့နော်အဲ့ဒါကဖြစ်တဲ့တဘာဝတစ်ခုပါပဲပုံမှန်တိုင်းမုတ်တုံရှိမယ်ဆိုရင်မုန်တိုင်းတွေနဲ့လာတာကျဲမယ်ဆိုရင်တော့ဒီကအတွင်းမှာမုတ်တုံကတပြီတုံးကထွက်မှာပဲခုလာမယ်စက်တမလ15ကနေ20ကြာမှသူ11ရက်ထွက်မယ်20နဲ့25ကြာမြို့ဝကြုံပေါ်ထွက်မယ်နောက်စက်တမလအကုန်ဆိုရင်တပြီလုံးကထွက်မယ်ဒါအကြမ်းဖြစ်မုတ်တုံထွက်မယ်တာဒီအဲ့ဒီဟာလည်းဘယ်ပေါ်မှာတည်သေးဆိုတော့ဒီလိုဆုံမယ်ဆိုတာကိုနည်းနည်းကျွန်တော်တို့နှောင့်နှေးအောင်လုပ်နိုင်တာမုန်တိုင်းပဲရှိတယ်အဲ့တော့မုန်တိုင်းကလည်းကျွန်တော်မှတ်တာတော့လာမယ့်3လအတွင်းမှာအော်တိုဝါနိုမှဒီစမှာပေါ့နော်မုတ်တုံဆုတ်ပြီးရနောက်ပိုင်းမှာရောမုတ်တုံဆုတ်နေတဲ့ကာလမှာရောမုန်တိုင်းဟာဖြစ်နိုင်တယ်အခုမုန်တိုင်းဆိုတာမုတ်တုံဆုတ်နေတဲ့ကာလမှာဖြစ်တယ်လို့ခေါ်ရမှာပေါ့ဒါကတောင်ကျိုးပင်လယ်ပဲရှိသေးတယ်ဘင်္ဂလားပင်လယ်ရောမလာသေးဘူးဘင်္ဂလားပင်လယ်အော်မှာလည်းကျွန်တော်ကမုန်တိုင်းကအနည်းဆုံးမပြည့်ဘူးဆိုရင်အောက်ထစ်ပေါ့ဟုတ်လားနှလုံးကနေ၄လုံးတော့ထိဖြစ်နိုင်တယ်လို့မှတ်နေအရှိတ်ကလာမယ့်မုန်တိုင်းကလည်းအခုမှဒါတောင်ကျိုးပင်လယ်နဲ့ပစိဖိတ်သမုဒ္ဒရာမှာဒါ15လုံးမြောက်ပဲရှိသေးတယ်နောက်ထပ်15လုံးလောက်ကျန်ပြီးတော့နောက်ပိုင်းကာလမှာတော့မုန်တိုင်းကိုအကြောင်းပြုပြီးတော့အခါတော်မိုးတွေတော့ရှိနေသေးတယ်လို့တွက်ထားပါတယ်အဲမုန်တုံဆုတ်သွားတဲ့အတွက်ကျွန်တော်တို့ဘာတော့ပြောနိုင်လဲဆိုနေ့စဉ်ပုံမှန်ရတဲ့မိုးတော့မရှိတော့ဘူးပေါ့နော်ဒါပေမဲ့မုန်တိုင်းမိုးတွေတော့ရှိနေသေးတယ်တွဲအဲ့ဒီမုန်တိုင်းကာလမှာမုန်တိုင်းမိုးအခါတော်မိုးဒီမိုးကမကောင်းဘူးဗျာအချိန်ကာလမိုးမိုးတယ်သမားတော့ဖြစ်မိုးခေါ်တာပေါ့နော်နောက်ရေကြီးကာလရှိနေတယ်တတိယရေကြီးကာလကကြံနေပြီးတော့အဲ့ဒီတစ်ချက်ရှိနေတယ်ဒါတတိထားမယ်ချက်ပေါ့နောက်မိုးတုံဆုတ်တဲ့ကာလမှာမိုးတင်ကြောင်နေဖြစ်တတ်တယ်တတိထားမယ်အဲ့တော့ပြီးခဲ့တဲ့နှစ်ကလည်းမိုးလုံးမိုးတုံဆုတ်ပြီးမှမုန်တိုင်းက၅လုံးအောင်ဖြစ်တယ်လေတော့အခုနောက်ပိုင်းမှာဒီ2006ကစပြီးတော့ပြီးခဲ့တဲ့2013အထိဒီမိုးလုံးအော်တိုဝါနိုဝင်မှာဒီကြမှာချမ်းမြကတနည်းကို3လုံးပွဲလောက်ဖြစ်တယ်အဲခါလုံးမုန်တိုင်းကတော့ဒါကျွန်တော်အနေနဲ့တော့တော်တော်သေးဟိုတတိထားဖို့လိုတယ်လို့ထင်ပါတယ်
အခုလိုပြပြပေးတာကျေးဇူးပါဆရာကြီး
ကောင်းပါပြီကောင်းပါပြီ